ရခိုင်ပြည်နယ်အတွင်းလူအဖွဲ့အစည်းနှစ်ခုကြားကဒဟဇာရဖြစ်စေဖို့အခြေအနေဟာအယက်သားအစိုးရအသည့်ရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုတရားဖြစ်တယ်လို့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကမနေ့ကလုပ်တဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီမိန့်ခွန်းမှာပြောသွားပါတယ်။ဒါကြောင့်နိုင်ငံတကာအနေနဲ့ရခိုင်အရေးကိစ္စမှာအပြစ်တင်ရှုံချတာမျိုးထက်အပြုသဘောဆောင်ချင်းကပ်တာဟာမြန်မာအစိုးရကိုအမှန်တကယ်ကူညီရာရောက်လိမ့်မယ်လို့လည်းမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးကပြောသွားပါတယ်။အကြောင်းစုံကိုတော့မိုက်အတန်းစင်ကတင်ပြပေးပါလိမ့်မယ်ရှင်
။မြန်မာနိုင်ငံမှာဒီမိုကရေစီနှိကျရွေးချယ်တင်မြှောက်တဲ့အစိုးရတက်လာပြီးကတည်းကအခြေအနေတွေဟာရင်းနဲ့မတူပြောင်းလဲမှုတွေရှိခဲ့ပြီလို့လူ့ခွင့်ကောင်စီကိုတက်ရောက်လာတဲ့မြန်မာဒုနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့လို့အစိုးရတက်အနေနဲ့ပြဿနာများစွာကိုရင်ဆိုင်နေရဆဲဖြစ်ပြီးတော့အဲ့ဒီထဲမှာတော့ရခိုင်ပြည်နယ်အရေးကိစ္စဟာလည်းအစိုးရတက်အတွက်ကြီးမားတဲ့စိန်ခေါ်မှုတရဖြစ်တယ်လို့လူ့ခွင့်ကောင်စီမင်းကမှဒုနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကပြောပါတယ်
။ The other major challenge is to bring harmony to the two communities in Rakhine State which has been dominating international attention for some time
နိုင်ငံတကာကအာရုံစိုက်ခံနေရတဲ့ရခိုင်ပြည်နယ်အတွင်းကလူမှုအတိုင်းဝိုင်းနှစ်ခုအကြားတဟဇာတရှိရေးဟာအဓိကစိန်ခေါ်ချက်တရဖြစ်ပါတယ်ရခိုင်ပြည်နယ်အရေးဟာအင်မတန်ရှုပ်ထွေးပွေလီပြီးပြဿနာတွေကနိုင်ရှိုင်းလွန်ပါတယ်လူမှုအတိုင်းဝိုင်းနှစ်ခုအကြားမှာအမြင့်သဘောထားကွဲပြားမှုကနက်နက်ရှိုင်းရှိုင်းရှိနေပြီးတော့တစ်ဖက်ချင်းစီမှာလည်းတမိုင်းနဲ့ချီအမြင့်တွယ်လာတဲ့စိုးရိမ်ကြောင်းကြမှုတွေကအခိုင်အမာရှိနေတာပါ
ဒါကြောင့်လေရခိုင်ပြည်နယ်ပြည်ထနာကိုမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်ဖြေရှင်းနိုင်ဖို့အချိန်ကာလတစ်ခုယူရလိမ့်မယ်လို့ပြောပါရယ်လူခွင့်ကောင်စီရဲ့ရခိုင်အရေးပြောဆိုဆောင်ရွက်ချက်တွေဟာပြည်ထနာမဖြစ်စေဘဲနဲ့ပြည်ထနာဖြေထုတ်မှုအစိပ်ပိုင်းတရဖြစ်စေလိုတယ်လို့ဦးကျော်တင်ကနိုင်ငံတကာကိုတိုက်တွန်းခဲ့ပါရယ်မြန်မာနိုင်ငံဟာဆယ်စုနှစ်နဲ့ချီပြီးတော့ပြည်တွင်းပြည်ပခါတွေပြည်တွင်းစစ်တွေရင်ဆိုင်ခဲ့ကြရတာမို့အစိုးရတည်းရဲ့ဦးစားပေးလုပ်ငန်းဟာအမျိုးသားပြည်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးရရှိဖို့ဖြစ်တယ်လို့ဒုနိုင်ငံခြားရေးဝန်ကြီးကပြောပါရယ်ဗီဒီရှာကိုစလေကတော့မြန်မာနိုင်ငံတွင်းအယက်သားအစိုးရပြောင်းလဲနဲ့ဒီမိုကရေစီရေးအသွင်ကူးပြောင်းမှုတိုးတက်လာမှုတွေကိုကြိုဆိုခဲ့ပါရယ်ဒါပေမဲ့လည်းရခိုင်အရေးနဲ့တိုင်းရင်းသားဒေသတွေကမတည်ငြိမ်မှုတွေပေါ်မှာတော့ဆိုရင်ကြောင်းလူခွင့်ကောင်စီမှပြောသွားပါရယ
် Burma's progress towards democratic transition and the election of a new civilian administration is of course to be welcomed however
မြန်မာနိုင်ငံမှာရွေးကောက်ပွဲရလဲအရာအယက်သားအစိုးရတက်လာခဲ့တာနဲ့ဒီမိုကရေစီလမ်းကြောင်းဘက်ပြောင်းလဲမှုတွေကိုကြိုဆိုပါတယ်ဒါပေမဲ့ရခိုင်ဒေသကရိုဟင်ဂျာတွေပေါ်လုံခြုံရေးတပ်တွေကလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့တင်ပြချက်တွေပေါ်မှာအင်မတန်စိုးရိမ်မိပါတယ်ဒါပြင်ကချင်နဲ့ရှမ်းပြည်ဒေသတွေမှာပိုပြင်းပြင်းထန်ထန်ဖြစ်လာတဲ့ပြည်ပခါတွေပေါ်မှာလည်းစိုးရိမ်မိပါတယ်ဒါကြောင့်ကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ထားရှိရေးတက်တန်းတိုးပြီးခိုင်မာတဲ့ဆုံးဖြတ်ချက်တွေချသွားနိုင်ဖို့အတွက်အထောက်ခံသွားမှာဖြစ်ပါတယ်
။ဥရောပသမဂ္ဂကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အထူးကိုယ်စားလှယ်တက်တန်းတိုးရေးလုပ်မဲ့ဆုံးဖြတ်ချက်တရက်ကိုတင်သွင်းသွားဖို့ရှိတယ်လို့ဒီကနေ့မှပဲပြောသွားပါရယ်။အခုကျင်းပနေတဲ့လူခွင့်ကောင်စီနီလာကန်တွင်းမှာတခြားနိုင်ငံတွေကအထူးစိုးရိမ်နေကြတဲ့ကိစ္စရပ်တွေနဲ့အတူမြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိစ္စဟာလည်းထိတ်တန့်ဆွေးနွေးပြောဆိုစရာဖြစ်လာနိုင်တယ်လို့ယူဆသုံးသပ်နေကြပါရယ်။အထူးသဖြင့်တော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်းတော်ဒေသအကြမ်းဖက်မှုဖြစ်ရဲ့နောက်ပိုင်းအစိုးရစစ်ဆင်ရေးတွေအတွင်းလူခွင့်ရင်ချိုးဖောက်မှုတွေဆူဆူရွရွရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအစည်းအငစာတွေကြောင့်ရခိုင်ရေးကိစ္စဟာနိုင်ငံတကာမှာစိတ်ဝင်စားဖြစ်လာတာပါမြန်မာဒုနိုင်ငံခြားရေးဝန်ကြီးဦးကျော်ကျင်းကတော့ဒီဆွဆွဲချက်တွေပြင်းထန်လွန်းပြီးတော့လွန်ကျွန်ပြောဆိုမှုတွေလည်းရှိနေတယ်လို့လူခွင့်ကောင်စီမှတုံ့ပြန်ထားပါတယ
် We are surprised by the recent allegations contained in the flash report unilaterally released
ဘင်္ဂလားဒေ့ရှ်မှာရှိတဲ့လူတစုကိုတွေ့ဆုံမေးမြန်းပြီးတစ်ဖက်သက်ထုတ်ပြန်လာတဲ့ OHCHR လူအခွင့်အရေးမဟာမင်းကြီးရုံးရဲ့အစီရင်ခံစာပါဆွဆွဲချက်တွေကြောင့်အတော်လေးအံ့အားသင့်တုန်လှုပ်ရပါတယ်ဒီဆွဆွဲချက်တွေမှန်မှန်မှန်အတိမပြုတ်နိုင်သေးပေမဲ့လို့ဒီဆွဆွဲချက်တွေဟာပြင်းထန်လွန်းတာကြောင့်ကျွန်တော်တို့အတော်လေးစိုးရိမ်တကြီးဖြစ်ရပါတယ်လုံခြံသတင်းမှားတွေလည်းရှိနေတဲ့အခါကျတော့ဒီဆွဆွဲချက်တွေကိုယုံကြည်ဖို့အတော်လေးတတိထားရမှာပါ
လူခွင့်ကောင်စီအစည်းအဝေးမှာတော့အခုလိုရခိုင်ပြည်နယ်မွတ်စလင်ရေးကိစ္စနဲ့ပတ်သက်လို့မွတ်စလင်နိုင်ငံတွင်ဖြစ်ကြတဲ့ Saudi Arabia, Albania နဲ့ Bahrain နိုင်ငံတို့ကလည်းစိုးရိမ်ကြောင်းထောက်ပြပြောဆိုခဲ့ကြပါတယ်။ရခိုင်ကိစ္စအပါအဝင်မြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်လို့လာမယ့်မတ်လ13ရက်နေ့မှာမြန်မာလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကလူခွင့်ကောင်စီကိုအစည်းအဝေးခံဖို့ရှိနေပါတယ်ရှင်။